ဒေါက်တာရှင်များရှင်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုတမရကတရရွေးချယ်ခန့်အပ်ခွင့်ပြုထားတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ပုံမှန်261ပြင်ဆင်ရေးဥပဒေမူကြမ်းကိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဆွေးနွေးမှုတွေမှာထည့်သွင်းဖို့ပြည်ထောင်စုလွှတ်တော်ကမနေ့ကပဲမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းပြည်ထောင်စုအစိုးရကတရခန့်အပ်မဲ့အစားတက်ဆိုင်ရာတိုင်းနယ်ပြည်နယ်လွှတ်တော်တွေကခန့်အပ်ခွင့်ရဖို့ပြင်ဆင်မဲ့ဥပဒေကြမ်းကိုလွှတ်တော်မှာကြေကြေပြင်းပြဆွေးနွေးမဲ့အစားပူးပေါင်းကော်မတီကိုတာဝန်ပေးလိုက်တဲ့အပေါ်တက်မတော်ရာကိုယ်စားလှယ်တွေနဲ့ပြည်ခိုင်ပြိုးကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြတာပါအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်ကျောင်းကုန်းမဲဆန္ဒနယ်ကပြည်ခိုင်ပြိုးလွတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းအပါအဝင်လွတ်တော်ကိုယ်စားလှယ်143ကတင်သွင်းထားတဲ့ဒုတိယကြိမ်ပြည်စင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကြမ်းကို45ဦးပါဝင်တဲ့ပြည်စင်ရေးပူးပေါင်းကော်မတီမှထည့်သွင်းဆွေးနွေးဖို့ထောက်ခံမဲ380နဲ့ကန့်ကွက်မဲ198မဲနဲ့ပြည်ထောင်စုလွတ်တော်ကအတည်ပြုလိုက်တာပါဥပဒေကြမ်းလေးလာစီစီပူပေါင်းကော်မတီရဲ့အစီရင်ခံစာမှာတော့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းနဲ့ဆက်လင်းပြီးပြင်ဆင်တဲ့လုပ်ငန်းစဉ်တွေရဲ့ကိုတပြိုင်တည်းတင်သွင်းလာတဲ့အခါတိကျဆောင်ရွက်ဖို့လုပ်ငန်းစဉ်တွေဖော်ပြထားတာမရှိတဲ့အတွက်လွတ်တော်ရဲ့အဆုံးဖြတ်ကိုရယူဖို့ဖော်ပြထားပါတယ်။ဒီပေါ်မှာအခြေခံပြီးလွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပေမဲ့လည်းတက်မတော်သားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်မမောင်ကတော့လက်မခံနိုင်ကြောင်းပြောဆိုခဲ့ပါတယ်
။ဥပဒေကော်မတီဘာမှဒီအစီအစဉ်လာစတင်လာလို့ငါလေကျွန်တော်ဒီအစီအစဉ်လာကအားလုံး63ဦးတော့ကိုယ်ကြီး63ဝိုင်းဝန်းပြီးကျေကျေနဲ့မှဆွေးနွေးခဲ့တာဒီပေါ်မှာလွတ်တော်နာကတယောက်အနေနဲ့ကတော့ဒီဆွေးနွေးချက်တွေကမူတည်ပြီးတော့မှဥပဒေကိုယ်ဆက်မူတည်ပြီးတော့တိုက်တင်နဲ့စဉ်းစားဆုံးဖြတ်မှုလုပ်အောင်ဖြစ်တယ်နောက်ခုပြောမယ်ဆိုရင်ကျွန်တော်တို့ဦးသိန်းတို့တည်သွင်းတဲ့ပုံမှန်68နဲ့ပတ်သက်ပြီးအခုချိန်ဒီဥပဒေစာသားကိုလုံးဝဥရာပူအောင်ကော်မတီပါတော့လုံးဝဆွေးနွေးဆောင်ခြင်းမရှိသေးဘူးမရှိသေးဘူးဒါကြမ်းဆိုရင်ဥပဒေရဆိုရင်ဒီဥသိန်းတို့တည်တဲ့ဥပဒေကိုပဲဆွေးနွေးဆောင်ပြီးတော့မှလိုအပ်တယ်လို့ပြည်စင်ကြီးတက်တက်ချင်းကောက်ကောက်ချင်းထောက်ကောက်ချင်းဒါတွေလုံးအောင်ဖြစ်တယ်အခုချိန်ဒီဥပဒေစာတော့လုံးဝမဆွေးနွေးသေးဘူးအဲသူတို့ကတော့45ဦးတွေထည့်ဖို့ပဲတနည်းမို့ဒီနေ့လည်းလက်ပြီးတော့မလိတ်တမနဲ့နီလာမျိုးစုံနဲ့ပြန်စေအဲ45ဦးထည့်မယ်ဆိုတာမျိုးပဲပြန်ပြန်ပြီးတော့လာနေတာဖြစ်တယ်အဲတော့ရောပြီးပြင်မယ်ဆိုတာသဘောတော်တော့မတူတဲ့ကိစ္စတစ်ခုကိုတူပါတယ်လို့အတင်းဆွဲပြီးတော့လုပ်နေဖြစ်တယ်ဘာလို့လဲဒီလူတို့တော့ဆိုင်ဟာဥပဒေတွေကိုလိုသလိုပေါ့ဒါဒီကခုတက်လာတဲ့တော့လည်းပေါင်းစည်းပြီးလုပ်ပါမယ်မှာလို့ဆိုဒီဟာတွေကကိုယ်ရည်လူတွေကိုလိုလိုဆွဲယူလုပ်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဟိုပေါ့တရားဝင်စုံမှုယူအားနဲ့လာပြီးတော့မှာကျွန်တော်တို့ရဲ့ဒီလိုလိုစီအပြင်ကူးပြောင်းရင်းမှာတော့ကျောင်းတွေကအချင်းချင်းအယုံကြည်မှုတွေကျင်းမဲ့လာပြီးတော့ဒါမျိုးလိုနဲ့အပြင်ကူးပြောင်းလုပ်ငန်းစဉ်တွေမှာဆိုနောက်ချက်တွေနောက်နေမှုတွေဖြစ်ပေါ်လာစေ
ပြည်ခိုင်မျိုးပါတီပြောပွဲမဲဆန္ဒနဲ့လွတ်တော်မဲ့ဦးတောင်ရင်ကလည်းလွတ်တော်ရဲ့ဆုံးဖြတ်ချက်ကိုလက်မခံနိုင်ကြောင်းပြောဆိုခဲ့တာပ
ါလုပ်ငန်းတွေနှစ်ရက်ဆိုတာဥပဒေညွန်အစိုးရအရေးကြီးဆိုတင်သွင်းပြီးတော့45ဦးကော်မတီနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့ပြီးတော့လုပ်နေတဲ့လုပ်ငန်းချက်တစ်ခုနောက်တစ်ခုကအင်္ဂါရုတ်ကပြည်ထောင်စုလွတ်တော်ရဲ့20ရာခိုင်နှုန်းဖြစ်တဲ့143ဦးသောကိုယ်တော်လေတွေကလက်မှတ်ရေးထိုးပြီးတော့တိုင်းရင်းသားပြည်သူတွေတဲ့ပုံမှန်261ပိုက်ခွဲခါဝေးကန်းငယ်ကကြီးငါ့ကိုပြင်ဆင်မှုအင်္ဂါရုတ်ကဥပဒေနဲ့ညီတင်လိုက်တဲ့လုပ်ငန်းစဉ်အဒီနှစ်ခုရှိတာပါအဲ့တော့ဒီလုပ်ငန်းစဉ်တစ်ခုမှာနိုင်ငံဆုံးဖြတ်ဖို့တင်တာကဘယ်လုပ်ငန်းစဉ်ကဥပဒေနဲ့ညီတယ်လဲ။ဥပဒေနဲ့ညီတဲ့လုပ်ငန်းစဉ်ကိုမခွင့်ပြုပေးရ။ဥပဒေနဲ့မညီတဲ့ညီတဲ့နှစ်ခုကိုမဲခွဲဆုံးဖြတ်တဲ့သဘောမျိုးဆိုတာတော့ဟိုတိတ်ပြီးတော့မတင်လို့အကယ်လို့ကမိုက်တောင်းတာ။တမလို့ကကုသလာလည်းမိုက်တောင်းတာ။ဟိုမဲခွဲဆုံးဖြတ်တဲ့ဆိုတာအများအားမအမှန်တရားမရနိုင်ဘူး။အင်အားများစွာစာကြီးဖြစ်သွားတာ။
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်26တိအရကတော့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကတရရဲ့ရွေးချယ်သတ်မှတ်တာဖြစ်ပြီးအသက်35နှစ်ထက်ရေကောက်ကန်လွတ်တော်မှတ်တွေကရွေးချယ်ခံရမှာဖြစ်ပါတယ်။ဒါကိုပြင်ဆင်မှုအတွက်မူကြမ်းကိုကြံ့ခိုင်ရေးပါတီကဦးဆောင်တင်သွင်းထားတာဖြစ်ပြီးဒီမူကြမ်းကိုပြည်အောင်စုလွတ်တော်မှဆွေးနွေးခွင့်တောင်းဆိုခဲ့တာဖြစ်ပြီးတော့လွတ်တော်အတွင်းမှာဆွေးနွေးခွင့်မရဘူးဆိုရင်တော့လွတ်တော်မှာတာဝန်ရှိဆုံးပုဂ္ဂိုလ်တွေကိုဖြုတ်ချဖို့တောင်းဆိုရတဲ့အထိလှုပ်ဆောင်နိုင်တယ်လို့ဆိုပြီးတော့လေကြံ့ခိုင်ရေးပါတီကသတိပေးပြောဆိုတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။